ဧပြီလ3ရက်နေ့ကကြာရောက်တဲ့နိုင်ငံတကာမြေမြုပ်မိုင်းအန္တရာယ်ညှို့ချမှုရှိစေရေးနေ့မှာမြန်မာအစိုးရအနေနဲ့မြေမြုပ်မိုင်းတွေရှိတဲ့နေရာဒေသတွေမှာနေထိုင်နေကြရတဲ့အရပ်သားတွေကိုအကာအကွယ်ပေးဆောင်ရွက်ဖို့အတွက် EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့မြန်မာနိုင်ငံဆိုင်ရာ EU တာဝန်ကြီးတွေကတိုက်တွန်းခဲ့ကြပါတယ်။မြန်မာနိုင်ငံတွေကတိုင်းနယ်ပြည်နယ်14ခုမှာ9ခုဟာစစ်ပွဲလက်ကျန်မြေမြုပ်မိုင်းတွေနဲ့တခြားပောက်ကွဲနိုင်တဲ့ပစ္စည်းတွေရှိနေတယ်လို့မြန်မာနိုင်ငံဆိုင်ရာ EU တန်ရုံးကထုတ်ပြန်တဲ့ရှင်းလင်းချက်မှာဖော်ပြထားပါတယ်။ပဋိပက္ခတွေဖြစ်ပေါ်တဲ့ကချင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာ2018ခုနှစ်အတွင်းမြေမြုပ်မိုင်းတွေနောက်ထပ်မြုပ်နှံသုံးဆွဲရဆိုတဲ့အစီရင်ခံစာတွေထွက်ပေါ်လာတဲ့အပေါ်အင်မတန်စိုးရိမ်နေလို့လည်း EU ရဲ့အကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒါကြောင့်မြေမြုပ်မိုင်းထုတ်လုပ်ထားရှိသုံးဆွဲမှုတိုက်ဖျက်ရေးအော်တိုဝါစာချုပ်မှာမြန်မာနိုင်ငံပါဝင်လက်မှတ်ထိုးဖို့အတွက်အစိုးရကို EU ကအလေးအနက်တိုက်တွန်းချပါတယ်။မြေမြုပ်မိုင်းအန္တရာယ်ကနေအရသာတည်တွေကိုကာကွယ်ပေးနိုင်ဖို့အတွက်မြန်မာအစိုးရနဲ့တိုင်းရင်းသားခေါင်းဆောင်တွေအနေနဲ့လည်းမိုင်းရှင်းလင်းရေးလုပ်ငန်းတွေကိုအားပေးဆောင်ရွက်ဖို့တောင်းဆိုထားပါတယ်။မြန်မာနိုင်ငံတော်ဝမြေမြုပ်မိုင်းအန္တရာယ်အသိပညာပေးမှုတွေထိရောက်မှုရှိစေရေးအတွက်ဥရောပသမဂ္ဂကအပြည့်အဝအားပေးပံ့ပိုးမယ်လို့ကမ်းလှမ်းထားတယ်လို့မိုင်းရှင်းလင်းရေးအစီအစဉ်တွေမှာအကူအညီပေးဖို့အဆင့်တင်ရှိတယ်လို့လည်းမြန်မာနိုင်ငံဆိုင်ရာ EU တန်ရုံးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။